ကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်နိုင်ငံသား9ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ကနေပြီးတော့မူဆက်ခရိုင်ရဲတပ်ဖွဲ့ကိုကြာသာပရိနေကအကြောင်းကြားခဲ့ပါတယ်။အဲ့ဒီထဲကတယောက်ကိုအကြောင်းကြားစာရတဲ့နေ့မှာပဲရှာတွေ့ခဲ့ပြီးကျန်တဲ့4ဦးကိုတော့ဆက်ပြီးတော့ရှာနေပါတယ်။အဲ့ဒီလူတွေမှာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တန်တရားရှိတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ6ရက်မနေ့ကနိုဗယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူဝူဟန်မြို့သား9ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအဲ့ဒီအမျိုးသမီးကိုချက်ချင်းရှာတွေ့ခဲ့လို့ကျန်းမာရေးစစ်ဆေးချက်တွေလုပ်ပြီးရွှေလီရဲဌာနတာဝန်ရှိသူတွေထံလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။
လေးရောင်နဲ့ပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့ပြီပေါ့နော် channel 4ယောက်ကတော့ဆက်ရှာနေတုန်းပဲပေါ့အဲ့ဒါသူတို့ဟူဝမ်ပြည်နယ်ကနေပြီးတော့ဒီမူဆယ်မြို့ဘက်ကိုထွက်လာတယ်ဆိုပြီးတော့သူတို့ကဟိုတန်တရားရှိလူနာပေါ့နော်ဒါပေမဲ့အခုပြန်တွေ့တဲ့တယောက်ကတော့ကျမ်းမာရေးရှင်နေကောင်းမွန်ပါတယ်သူတို့ဘက်ကလည်းစစ်တယ်ဒီဘက်ကလည်းစစ်တယ်မနေ့ကပဲပြန်လွှဲပေးပြီးသွားပြီနော်
ရွှေလီရဲဌာနကပေးပို့တဲ့အကြောင်းကြားစာထဲမှာမိမိနိုင်ငံတွင်ယခုတလောဖြစ်ပွားနေသောဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်မှုအလွန်များဆန်နေသဖြင့်၎င်းရောဂါအားကာကွယ်ထိန်းသိမ်းရန်ဆောင်ရွက်နေပါသည်။ယခုရောဂါဖြစ်ပွားနေသောဝူဟန်မြို့မှတရုတ်နိုင်ငံသား9ဦးသည်ရွှေလီသို့ရောက်ရှိလာပြီးရွှေလီမြို့မှတဆင်မူဆယ်မြို့သို့ရောက်ရှိနေကြောင်းသိရှိရပြီး၎င်း9ဦးမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံထားရကြောင်းသံသယရှိသဖြင့်မြန်မာနိုင်ငံသို့ကူးစက်နိုင်၍ကြိုတင်ကာကွယ်နိုင်ရန်အတွက်အကြောင်းကြားပါသည်ဆိုပြီးဖော်ပြထားပါသည်။ကျန်ရှိနေတဲ့ဝူဟန်ဒေသခံ4ဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးသူတို့ကိုပြန်ရှာတွေ့ရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်သွားဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်
ကျွန်တော်တို့ကျမိုက်တနာနေပြီးတော့သူတို့တဲခဲ့တဲ့နေရာတွေပေါ့နော်။တက်ရောက်ပြီးတော့စစ်ဆေးမှာပေါ့နော်။သူတို့ထိတွေ့တဲ့လူတွေကျမိုက်ရေးသွားဆက်မယ်။အဲ့ဒါကိုတော့ဆရာတို့ကအကုန်လုံးညွှန်ကြားထားပြီးသားပဲ။
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ novel corona virus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းယောဂကြိုတင်ကာကွယ်ရေးနဲ့စောင့်ကြည့်လုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာ novel corona virus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ်
။တန်တရားလူနာနဲ့ဖေးအောင်တင်စောင့်ကြည့်လူနာ4ဖြစ်သွားပြီ။ဒါပေမဲ့အခုလက်ပတ်တာမှာဖေးအောင်တင်စောင့်ကြည့်လူနာလည်းရောက်ထပ်တိုးတယ်ပေါ့နော်။ထပ်တိုးတဲ့ဆံပေါ်တော့ Facebook ကိုလုပ်နေပါရဲ့
။အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ယောဂရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေတယ်လို့ဆိုပါတယ်
။ဒီညတော်ကတန်းကဖေးတရားလူနာရဲ့ client တွေကနေဆွဲပို့တယ်ဒီပိုင်းဖေးအောင်မှာစောင့်ချက်ကူတောင်းပေးတဲ့လူနာရောက်ပေါ့နော်။အဲ့ဒီအဖြေကိုကျွန်တော်တို့ပြင်ပြီးပြောနေတာပဲ။
တန်တရားလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂပိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ novel corona virus ဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂတစ်မျိုးဖြစ်တာကြောင့်ဒီယောဂကိုကိုယ်တိုင်ကစပြီးကာကွယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားပါတယ်။ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ်။